ဖမ်းဆီးခံထားရတဲ့ပလဲဝမျိုးနယ်ကပရာဟိတကူညီပေးနေတဲ့ကျမရေးဝန်ထမ်းတဦးဖြစ်တဲ့ကိုတင်ထွန်းအောင်ကိုလာမယ့် January 29ရက်နေ့မှာပလဲဝမျိုးနယ်တရားရုံးမှာရုံးထုတ်စစ်ဆေးမယ်လို့မိသားစုဝင်တွေကပြောပါတယ်ခင်ဗျာပလဲဝစစ်စခန်းတစ်ခုမှာအလံဖြူထောင်နေဆိုပြီးတော့သတင်းမီဒီယာတစ်ခုကိုပြောကြားခဲ့တယ်ဆိုပြီးဖမ်းခံခဲ့ရတာဖြစ်ပါတယ်သူဖမ်းခံထားရတာတလကျော်နေပြီဖြစ်ပေမဲ့အခုချိန်အထိမိသားစုဝင်တွေတွေ့ခွင့်မရသေးတဲ့အကြောင်းမိသားစုဝင်တွေကစိုးရိမ်နေကြတဲ့အကြောင်းပြောဆိုပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2021ခုနှစ်ဒီဇင်ဘာလ28ရက်ကဖမ်းဆီးခံရတဲ့ပလောဝမြို့နယ်လူမှုရေးလုပ်ငန်းလုပ်ကိုင်သူကျမရေးဝန်ထမ်းကိုတင်ထွန်းအောင်ကိုလာမယ့် January 28ရက်နေ့ကျရင်ပလောဝမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်မယ်လို့မိသားစုဝင်တဦးကပြောပါရယ်ရဲနဲ့စစ်တပ်တပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားပြီးကတည်းကသူနဲ့ပတ်သက်တဲ့သတင်းမရခဲ့ဘူးလို့မိသားစုဝင်ကပြောပါရယ
်ဟုတ်တယ်သူသတင်းအစနာဘာမှမသိရဘူးကျွန်တော်တို့လိုက်ရှာတယ်သူကဘယ်နေရာမှာထိန်းသိမ်းထားလဲဘယ်လိုကျွေးတယ်ဘယ်လိုနေထိုက်ရှိတယ်လို့အဲ့ဒါတွေကိုသွားပြီးမှကျွန်တော်တို့ကမေးကြည့်ဘာမှဆက်ပြင်မရဘူးမနေ့က7နာရီညစပိုင်းပေါ့7နာရီမှာသူပလက်ဝရေးစခင်းကိုရောက်တယ်ဆိုပြီးမှကျွန်တော်တို့ကပြောတယ်ရေးစခင်းကပေါ့သူတို့ကဒီပြောမယ်ဆိုရင်သူတို့ကဒီတရားရုံးတင်နေနေမှာပဲတွေ့ခွင့်ရမယ်တဲ့အဲ့လိုပဲပြောတယ်တရားရုံးက28ခန်းနဲ့တင်မယ်တဲ့တရားရုံး
ပလောဝမြို့နယ်ကစစ်စခန်းတစ်ခုမှာအလံဖြူထောင်ထားတယ်လို့သတင်းဌာနတွေကပြောပြဖြေဆိုခဲ့ပြီးတဲ့နောက်သူကအခုလိုအဖမ်းခံခဲ့ရတာပါ။အဲ့ဒီနောက်မှာတော့ရဲစတပ်ကြီးပုံမှန်905ကကြီးနဲ့တရားစွဲခံထားရပါတယ်။သူကိုဖမ်းဆီးသွားတဲ့နေ့ကစပြီးဒီကနေ့အထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးတာဖြစ်တာကြောင့်မိသားစုဝင်တွေအနေနဲ့စိုးရိမ်နေကြတာပါ။လက်ရှိမှာတော့ကိုတင်ထောင်ဟာပလောဝမြို့ရဲစခန်းမှာရှိနေပြီးဘိုက်အောင်နေတယ်ဆိုတဲ့သတင်းကြားရတာကြောင့်ပို့ပြီးတော့စိုးရိမ်နေရတယ်လို့ဖမ်းဆီးခံထားရတဲ့ကိုတင်ထောင်ရဲ့မိသားစုဝင်သူကပြောပါတယ
်။အခုစရိမ်နဲ့သူရောက်လာတယ်သူရောက်လာတော့သူဘိုက်တွေအောင်းနေဆိုတာဘယ်ကြောင့်အောင်းလဲဘာဖြစ်လို့အောင်းရလဲအသက်ခံပြီးမှအရိုက်ခံပြီးမှအောင်းရတာလားနှိမ့်ဆက်ခင်းရလားဘယ်လိုရှိလဲဘာမှလည်းမသိရဘူးကျွန်တော်တို့က
ပလောဝမျိုးနယ်ကခလာရ29တောင်ကုန်းပေါ်မှာအလံဖြူထောင်ထားတယ်လို့ကိုတင်ထွန်းအောင်ဖြေဆိုတဲ့သတင်းကိုဖော်ပြခဲ့တဲ့ရခိုင်အခြေစိုက်သတင်းဌာနတစ်ခုဖြစ်တဲ့ Western News သတင်းဌာနကအေဒီတာချုပ်နဲ့သတင်းထောက်သူကိုလည်းဘုံမူကြီးဖုံးမြင့်ကျော်ကတရားလိုလုပ်ပြီးစစ်တွေခရင်တရားရုံးမှာတရားစွဲဆိုထားပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တစ်နှစ်လေးနဲ့တရားစွဲဆိုထားတယ်လို့လည်း Western News သတင်းဌာနအေဒီတာချုပ်ကိုဝနခွန်ညိုကပြောပါတယ
်ကျွန်တော်တို့ဒီရှင်းနေတိုင်ဝမ်ကသိရတာကတော့ Western ကအေဒီတာချုပ်ကျွန်တော်ပို့လေပေါ့ပြီးတော့ဟာသတင်းစာတစ်ယောက်ကိုဒီဘုံမူကြီးပုံမြင့်ကျော်ကနေပြီးခဲစစ်တီခဲတရားဥပဒေမှာဥတီလျှောက်ထားတယ်ဆိုတဲ့ဟာကိုကျွန်တော်သိရတယ်သိရတာလည်းသိမှကြားသေးဘူးပို့လေဟိုဒီ24ဆိုတော့ပြီးကနေ20နေ့ရက်နေ့ညနေပိုင်းကတည်းကကျွန်တော်သိရတာကဆိုတော့ဒီနောက်ပိုင်းမှာကြတော့ကျွန်တော်စီကတော့လာပြီးတော့ဒီတမန်စာတွေကတခြားဟိုဟာဒီစံကိုစာတွေကကျွန်တော်စီကမရောက်သေးဘူးခင်ဗျလက်တလို့မတော့မဖြစ်မယ်ကျွန်တော်ရှင်းနေတယ်ပြဿနာပြဿနာကြရတာတော့ပြရတာကတော့ဒီပလက်ဝက်မှာအရန်ဖြူထောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေလျှောက်ထားတယ်ဆိုတဲ့ဟာကိုပြရတယ်ပေါ့ဒါပေမဲ့လက်ရှိစီမှာတော့တို့တရားရုံးမှာဒီတို့တရားလိုဘက်ကနေပြီးတော့ဒီဒီဘက်ကဒီဘက်ကဒီကိုတို့ကိုရစစ်နေရတာရှိတယ်ပေါ့လေသူတို့အမှုတိဆောက်နေတဲ့ကာလဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်အကြမ်းပြပြတာပေါ့
ဒီလိုအခြေအနေတွေကြောင့် Western News သတင်းဌာနကသတင်းတောက်တွေထွက်ပြေးတင်းရှောင်နေကြရပါတယ်အခုတရားစွဲဆိုထားတဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်တစ်နှစ်လေးဟာအမြင့်ဆုံးထောင်နှံတက်တဲ့ကြုံနဲ့အနည်းဆုံးထောင်နှံ၃နှစ်အထိကြာခံနိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေနဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူတွေထောင်ထဲချီဖမ်းဆီးခံခဲ့ရတယ်လို့စစ်ကြောရေးအသွင်တိုက်စုံးသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ